အမေရိကန်ယူကောက်ဖွဲ့ကရုရှားရဲ့ချောင်းဝင်စစ်ပတ်မှုတွေနဲ့ပတ်သက်တဲ့ထောက်ထားတွေဆက်လက်ထွက်ပေါ်နေပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ပေါ်သမ္မတဒေါ်နယ်ထရန့်ကပြင်းပြင်းထန်ထန်ဝေဖန်လိုတဲ့သဘောထားမျိုးမနေ့ကလူလူကိုပြောတဲ့မင်းငုံးမှလည်းမတွေ့ခဲ့ရပါဘူး။အမေရိကန်မှာကျင်းပဖို့ရှိနေတဲ့ယူကောက်ဖွဲ့တွေကိုရုရှားနဲ့တခြားနိုင်ငံတွေကချောင်းဝင်နှောက်ယှက်လာနိုင်တဲ့ပေါ်စိုးရိမ်မှုတွေနဲ့အခိုင်အမာတုံ့ပြန်ဆောင်မဲ့အစီအစဉ်တွေကိုအများပြည်သူထံအသိပေးဖို့အမေရိကန်မျိုးသားလူမျိုးရေးထိတန်းခေါဆောင်တွေရှက်ရှက်ပါပါပူးတွက်ပြီးမနေ့ကအင်ဂျီယိုမှာသတင်းစာရှင်းလင်းပွဲကျင်းပခဲ့ပြီးနိုင်ပိုင်းကျမှာပဲကျင်းပခဲ့တဲ့ပင်ဆယ်ဗေးနီးယားပြည်နယ်ကမင်းငုံးမှာသမ္မတကရုရှားသမ္မတနဲ့မကြတဲ့ငါထိတိတွေ့ဆုံမှုနဲ့ပတ်သက်ပြီးထပ်သွင်းပြောဆိုသွားတာပါ
I got along great with her. And everybody said, wow, that was a great, that was great. Couple of hours later.
ရှာသမားပူတီနဲ့ပြည်ပြည်လေးလည်းဆက်ဆံနိုင်ခဲ့ပြီးအားလုံးကလည်းအော်ရီဂျီနဲ့ချင်းမစကားပြောချခဲ့ကြကြအောင်ဒါမှမဟုတ်တိုက်ပြချရင်မှာပဲသတင်းမီဒီယာယူမှာရန်တိုက်စီလိုတဲ့ရေးသားဖော်ပြချက်တွေထွက်ပေါ်လာတဲ့အကြောင်းပြောဆိုသွားတာဖြစ်ပါတယ်။မီဒီယာတွေကသတင်းမှားတွေဖော်ပြနေပြီးယူကော့ဘောမှာရုရှားကဆွတ်ဖက်ခဲ့တယ်ဆိုတာအတူရောင်သတင်းသာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။သမ္မတရဲ့မင်းကအမျိုးသားလူညွေထိတ်တဲရရှိရဲ့အစောပိုင်းပြောကြားချက်တွေနဲ့တော့ကွဲလွဲနေပါတယ်။အမျိုးသားထောက်လှမ်းရေးဌာနညွှန်ကြားမှုဒန်ကော့စ်ကတော့အမေရိကန်ပြည်သူအားရင်ချိနေပြီးသဘောထားကွဲပြားအောင်ရုရှားကကျူးပန်းနေတာတွေကိုဆက်လက်တွေးမြင်နေရပြီးအမေရိကန်နိုင်ငံရေးလောကကိုဩဇာလွှမ်းမိုးလိုတဲ့နိုင်ငံတွေကတော့ရုရှားနိုင်ငံနဲ့မဟုတ်နိုင်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။